ဒီနေ့ကျင်းပမဲ့တမရရွေးကောက်ပွဲမှာအမေရိကန်နိုင်ငံမှာရှိတဲ့ပြည်내50အနက်ဒီမိုကရက်ကိုယ်စားလှယ်လောင်းကိုမဲပေးမလား Republican ကိုယ်စားလှယ်လောင်းကိုပဲမဲပေးမလားဆိုတာမဆုံးဖြတ်ရသေးတဲ့ပြည်내15ပြည်내မှာတော့တမရလောင်းနှစ်ဦးတို့ဟာနောက်ဆုံးအချိန်ထိမဲဆွဲလှုပ်ရှားနေကြပါတယ်အဲဒါကတော့ဒီ Swing States လို့ခေါ်တဲ့ပြည်내တွေမှာအနိုင်ရဖို့သူတို့အတွက်အရေးကြီးနေလို့ပဲဖြစ်ပါတယ်အဲ့ဒီပြည်내တွေမှာရှိတဲ့မြန်မာတွေကရောဘသူကိုမဲပေးဖို့ဆုံးဖြတ်ထားတယ်လဲဆိုတဲ့အကြောင်းစုံကိုဒေါ်လလတန်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်
ဒီစတင်ပြီးအမေရိကန်သမ္မတရွေးကောက်ပွဲကြီးမှာလူထုကပေးတဲ့ popular vote ရှိတယ်လို့ပြည်내ကရွေးချယ်တဲ့အထူးကိုယ်စားလှယ်တွေပေးတဲ့ electoral vote လည်းရှိပါတယ်တကယ်တော့ဖွဲ့စည်းပုံအခြေခံဥပဒေရရွေးကောက်ပွဲမှာအနိုင်ရရှိသူဟာ electoral vote ကဆုံးဖြတ်ပေးတာဖြစ်ပါတယ် electoral vote တို့ဆိုရမှာအမေရိကန်ပြည်ထောင်စုရဲ့ပြည်내ပေါင်း50နဲ့မြို့တော် Washington DC ရှိအထူးကိုယ်စားလှယ်တွေရဲ့အရေးအတွက်ကိုဆလိုတာဖြစ်ပါတယ်အဲ့ဒီအထူးကိုယ်စားလှယ်တွေရဲ့အရေးအတွက်စုစုပေါင်းဟာ538ဦးရှိပြီးအောက်လွတ်တော်အမအရေးအတွက်435ဦးအထက်လွတ်တော်အမအရေးအတွက်102သွားပြီးကိုက်ညီတာဖြစ်ပါတယ်။သမ္မတလောင်းတူဦးအနေနဲ့အနိုင်ရဖို့ electoral votes တစ်ဝက်ဖြစ်တဲ့290ကိုရနိုင်ဖို့အရေးကြီးတာဖြစ်ပါတယ်။ဒေါ်လာဆယ်မှာတော့အမကန်ဒီမိုကရက်နေမည်တွေမှာ Hillary Clinton က electoral votes 250ရှိမဲရမယ်လို့ခန့်မှန်းထားပြီး Republicanဘက်ကဒေါ်နယ်ထရမ့်ကတော့158မဲရလိမ့်မယ်လို့တွက်ထားတာဖြစ်ပါတယ်။ရွေးကောက်ပွဲမှာ swing votes ဒါမှမဟုတ် battleground states လို့ခေါ်တဲ့ဘယ်ပုဂ္ဂိုလ်ကိုမဲပေးမလဲဆိုတာကိုအပြတ်မဆုံးဖြတ်ရသေးတဲ့ပြည်내15ပြည်내ရှိတယ်လို့သတ်မှတ်ထားပြီးအဲ့ဒီပြည်내တွေမှာအထူးသဖြင့်ပြည်내ကြီးတွေဖြစ်တဲ့ Florida, Michigan, North Carolina, Ohio, Pennsylvania, Virginia အစရှိတဲ့ပြည်내ကြီးတွေမှာအနိုင်ရဖို့ကအရေးကြီးတာဖြစ်ပါတယ်။ဒါကြောင့်လည်းသမ္မတလောင်းနှစ်ဦးတို့အနေနဲ့အပြတ်အသတ်မဲဆွေလှူရှားနေကြတာဖြစ်ပါတယ်။ Pennsylvania Spin 6မှာနေထိုင်တဲ့ဒေါ်ဖြူဖြူကိုအခြေအနေကိုမေးကြည့်ခဲ့ပါတယ်
။ကျမကလည်းငကိုရဲကလည်း Hillary Clinton ပေးမယ်ဆိုပြီးဆုံးဖြတ်ထားတယ်လေ။အဲ့တော့ကျမတို့တမိသားစုလုံးပေါ့နော်။ကျမတို့အိမ်မှာရှိရဲမဲပေးလို့ရတဲ့လူပေါ့နော်။အကုန်လုံးက Hillary Clinton မဲပေးဖို့ဆုံးဖြတ်ထားတယ်။နောက်ထပ်ဟုတ်ပါတယ် Pennsylvania Spin 6ထဲမှာပါပါတယ်။အဲ့မဲ့စင်စီမှာပါပြီးမယ်လေဒီမဲတွေလည်းနေကြတယ်အေရှင်တွေလည်းနေကြတယ်နောက်ပြီး Hispanic တို့နေတယ်အဲ့လိုမျိုးနေတဲ့နေရာတွေမှာတော့ Hillary Clinton နိုင်မရှိတာပေါ့နော်ပြိမိုင်းကြတယ်ဒီ disparate တို့ဆိုရင်တော့ဆက်ယုံနေပါလိမ့်ရှိခဲ့တယ်လေအခုတော့ဆက်ယုံနေရမရှိဘူးအဲ့အဲ့နေရာတွေမှာလူနေရလည်းနည်းနည်းတော့ကျဲတယ်ပေါ့နော်အဲ့နေရာတွေမှာအဲ Donald Trump ကတော့မဲရဖို့ရှိတာပေါ့နော်ဒါပေမဲ့ဘာပဲပြောပြောဒီဒီကျမတို့ပြောတဲ့ဒီသူတို့ပြောတဲ့ North Eastern Corridor ပေါ့နော်အဲ့အဲ့ဒီ scandal ကနေစပြီး Philadelphia တောက်ရှောက်ဆိုမှာတော့ Hillary Clinton ကတော့အဲ့ဒေသတွေမှာတော့မဲရဖို့များတယ်အဲ့တော့ကျွန်မဘာလို့သတိသတိထားမလဲဆိုတော့သူကငကိုရေးကဒီလိုသူခင်မွန်းနှစ်ကြိမ်တိုင်တိုင်သမ္မတရွေးကောက်ပွဲလုပ်တဲ့ဟာရဲ့2008 Obama နဲ့လုပ်တဲ့လုံးဝဟာရဲ့သူအတွေ့အကြုံတွေအများကြီးရှိတဲ့အတွက်ကြောင့်သူဒီရွေးကောက်ပွဲအတွက်သူရမုံငွေတော့တော်တော်လေးကိုနော်စုဆောင်းနိုင်တဲ့သဘောရှိတယ်ဘလိုစင်းစိတ်ဒီမှာတိမ်တဲ့တိမ်စင်းတကားတွေခောက်တယ်တယ်လီဖုန်းတွေဆက်တယ်ဆိုတာကျမတို့အိမ်မှာဒေါ်နယ်ထရန့်ကနေတယ်လီဖုန်းဆက်တာတိတ်မရှိကျမထင်တာပဲဒီပက်ဆာဗေးနီးယားကဒီမိုကရက်တစ်ပါတီဒီဝက်ပြန်ပြီးတော့ဟိုနော်သမ္မတလောင်းနေနဲ့လက်ခံမဲ့သဘောရှိပါတယ
်ဗီဂျီးနီးယားပြည်နယ်ကလည်းစတရင်းစိတ်ထဲမှာပါဝင်ပါလေဗီဂျီးနီးယားပြည်နယ်နေမက်ကီခိုင်ကတော့
Hillary Clinton ကိုမဲပေးမယ်လို့ဆုံးဖြတ်ထားတယ်သူကအမျိုးသမီးဖြစ်တော့အမျိုးသမီးအရေးကိစ္စတွေအမျိုးသမီးအခွင့်အရေးတွေကိုပို့ပြီးတော့လုပ်မယ်လို့ယုံကြည်တယ်တချို့တွေကတော့ Donald Trump ကိုမဲပေးမယ်လို့ဆိုခဲ့တယ်သူကတက်ကိုပို့ပြီးတော့အင်အားချက်မဲ့ဟာမျိုးတွေဆိုပေမဲ့သူကသူတွေတိုင်းမှာတကားတွေပြောတဲ့အခါကျရင်သူကပုံမှန်လေးနဲ့တချို့ကိစ္စတွေသူကပြောတယ်ညာပြောတဲ့ဟာမျိုးတွေမလုပ်ဘူးဆိုတော့တချို့တွေကအဲ့ဒီ Donald Trump ကိုကြိုက်ကြတယ်အိမ်ဒီမှာဆိုလို့ရှိရင် Trump ဆိုပြီးတော့အိုင်မိုကြီးတွေထောင်းထားတယ်အကြီးကြီးတွေထောင်းထားတယ်ကားတွေကိုသွားလို့ကြည့်လို့ရှိရင်လည်း Trump sticker တွေကားမှာကတ်ထားတဲ့ဟာတွေကိုတွေ့ရတယ်။ဆိုင်မုတ်ကိုတိတိလေးတော့မဟုတ်ဘူး။၃ပေ၄ပေလောက်ရှိတဲ့ဆိုင်မုတ်ကြီးတွေထောင်ထားတဲ့အိမ်ခြံရှိမှာ Democrat တွေကဒီနေရာကဟို Trump ရဲ့နေမည်ဆိုတော့သူတို့ရဲ့စိုးရင်တော့ကျတော့အဲ့ဒီအိမ်ကြီးအိမ်ကြီးတကားခေါက်ပြီး Democrat တွေလိုက်ပြီး message စီးအောင်တာအရင်ပြည်သားကအရင်များတယ်။ဘယ်လိုနိုင်လဲဆိုတော့ရင်းတစ်ထိတ်ထိတ်နဲ့တော့စောင့်ကြည့်ရမှာပဲ
။ American နိုင်ငံရဲ့55ဦးမြောက်သမ္မတအနေနဲ့ပထမဦးဆုံးသမိုင်းတည်းမြို့သမီးသမ္မတပဲဖြစ်မလားနိုင်ငံရေးအတွေ့အကြုံရှိပဲစီးပွားရေးလုပ်ငန်းရှင်ကြီးတူပဲသမ္မတဖြစ်လီမလားဆိုတာကတော့မေယုံတွေပိတ်ပြီးမကြမီမှာအဖြေထွက်ဖို့ရှိပါလေရှင်